73စီဆိုင်တွေမှာစီပြက်လက်တာတန်းစီဝယ်ယူတာတွေမဖြစ်စေဖို့အတွက်ကားတစ်စီးကိုတနေ့မှတစ်ချိန်ပဲဝယ်လို့ရမယ်စမတ်ကတ်အစီအစဉ်ကိုလှုပ်ဆောင်နေတဲ့အကြောင်း73စီရောင်းချတဲ့လုပ်ငန်းရှင်တချို့က VOA ကိုပြောပါရယ်မြန်မာနိုင်ငံ73စီတင်သွင်းရောင်းချဖြန့်ဖြူးရေးအသင်းရဲ့တာဝန်ရှိသူတဦးကတော့သူတို့မကြခင်မှာဒီကိစ္စကိုသတင်းထုတ်ပြန်သွားမယ်လို့ VOA ကိုပြောပါရယ်ဟု
တ်စမတ်ကတ်ကကျွန်တော်တို့အသင်းကနေနော်ဒီကြတဲ့ရတော့ပြီအလားပဲတို့ရမယ်ဆန္ဒတော်လို့မြင်ရတယ်နော်ဆိုလူကြီးအသေးသေးကိုရှင်းပြဖို့လို့လည်းငါရောတိုင်းစားရတယ်ဒီကြတော့နော်ဆင်းရဲလို့ရှိပါသေးတယ
်ဒီနှစ်ထဲမှာ73စီက5ချိန်လောက်ပြတ်လတ်ခဲ့တယ်လို့အငှားရင်မောင်းလုပ်ငန်းလုပ်ကင်နေသူတွေကပြောပါတယ်ရန်ကုန်ကတချို့ဆိုင်တွေမှာဩဂတ်စ်လ31ရက်ကစပြီးအကန့်အသတ်နဲ့ပြန်ရောင်းနေကြောင်းလည်းပြောပါတယ်အောက်တိန်ဓာတ်ဆီဆေးကလည်းတက်လာပြီးတလီတာကို3100ကျပ်ဖြစ်လာတဲ့အကြောင်းအငှားရင်မောင်းတူကပြောပါရယ်စမတ်ကတ်နဲ့တရက်တစ်ချိန်ပဲရောင်းမယ်ဆိုရင်ဝင်ငွေနည်းသူတွေအတွက်အဆင်မပြေဘူးလို့လည်းသူကပြောပါရယ
်တန်ပြရတယ်ဆိုတန်ပြရတယ်ရန်ကြီးကဟိုယူနီဖောင်းတော့မကြည့်ရဘူးဟိုကမြောက်ကူကတန်ကိုကလို့ရှိရင်ဟိုတော့ဒါအဆင်တော့ကြည့်ရတယ်ဟိုကဝိုင်းတန်ကိုကလို့ရှိရင်ဟိုတော့ကြည့်ရမိကုန်းကားတို့လူတော်တန်ကိုတော့အဲ့ဒါကြည့်ရတယ်စမတ်ကတ်နဲ့တော့မလုပ်ကြဘူးသူကြည့်ဖို့ကတော့လို့ဒီမှာကျွန်တော်ဆိုလို့ရှိရင်လိုချင်မယ်လူအားလုံးကိုပြည်တယ်လည်းဆိုတာဟိုကကိုယ်ကားတော့အများကြီးလို့ပြောတာပြရနှစ်ပေါင်းတော့မဟုတ်လို့ပြောလို့ရှိရင်ကိုမလို့ရှိတာပြန်လဲဆိုတာဒီလိုကူတော့အခုဆိုလို့ရှိရင်အဲ့ဒါကလည်းမရှိပါဘူးကွာအဲ့ဒီကိုအပြည့်ပြည့်ဆိုတာပြန်လာအောင်မရဘူးဒီလိုလည်းမပြေပါဘူးတိတ်ကားလည်းမသွေးအောင်ပြန်မှာ
73စီကိုစောင်းဆိုင်ဝယ်ယူတာမှာတချို့ကလိုင်စင်မဲ့ကားတွေကိုသုံးပြီး73စီကိုအလီလီထုတ်နေတဲ့သူတွေလည်းရှိတယ်လို့ပြောပါတယ်အခုလိုကားတစ်စီးကိုတရက်တစ်ခါပဲဝယ်ရမယ်ဆိုရင်အင်းစီးကားတွေအတွက်အဆင်ပြေနိုင်ပေမဲ့လည်းလုပ်ငန်းသုံးကားတွေဥပမာပစ္စည်းပို့ဆောင်ရေးလုပ်ငန်းကကားတွေအတွက်မလုံလောက်နိုင်ဘူးလို့လည်းပြောကြပါဗျ။ဒီစနစ်ကတော့စီတန်းစီတာတွေအထိုက်လျောက်ရော့သွားနိုင်ပေမဲ့လည်းပြင်ပ73စီမှောင်ခိုဈေးကွက်ကြီးမားလာနိုင်တဲ့အကြောင်းတချို့ကခန့်မှန်းထားပါဗျခင်ဗျာ။